တရုတ်နိုင်ငံမှာကိုဗစ်ရေမြင့်စုံစမ်းမှုရောက်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေနှစ်ပတ်ကြာကွာရန်တင်းဝင်ပြီးလို့လုပ်ငန်းတွေစတင်နေပါပြီ။ဒီနိုင်ငံကစုံစမ်းစစ်ဆေးအဖွဲ့ဝင်တွေအနေနဲ့သူတို့ကွာရန်တင်းအသွားလာကန့်နေထိုင်ခဲ့တဲ့ဟိုတယ်ကနေဘတ်စ်ကားနဲ့ဒီနေ့ထွက်လာခဲ့ကြတာပါ။တရုတ်နိုင်ငံအနေနဲ့ဒီနိုင်ငံကစစ်ဆေးရေးတောင်းဆိုချက်တွေကိုလတွေနဲ့ချီပယ်ချထားခဲ့ပြီးမှအခုနောက်ဆုံးသူတည်တည်တွေအတွက်လုံလောက်တဲ့လေလာခွင့်ပြုဖို့ကတိပေးခွင့်ပြုခဲ့တာပါ။ဒီစုံစမ်းရေးအဖွဲ့အနေနဲ့သူတေသနာအဖွဲ့တွေဆေးရုံတွေနဲ့ပထမဆုံးစတွေ့ခဲ့တဲ့ဈေးတစ်ခုကလူတွေကိုသတင်းပတ်ပေါင်းများစွာတွေ့ဆုံမေးမြန်းဖို့ရှိနေပါတယ်။တရွေးချိုဘက်ကလည်းအခုသွားစုံစမ်းရတဲ့ရည်ရွယ်ချက်ကဒီကမ္ဘာကယောဂပြန့်နှံ့မှုတွေအဖြစ်တင်ဖို့မဟုတ်ပဲနောက်ယောဂတွေကြာရောက်လာရင်လည်းပိုပြီးကာကွယ်တိုက်ဖြတ်နိုင်ဖို့အခုစပြီးပြန့်နှံ့ဖို့အဖြစ်ရှာနိုင်ဖို့ပါလို့ဆိုပါတယ်။တရွေးချိုရေးပေါ်အခြေအနေဆိုင်ရာအကြီးအကဲမိုက်ဘရိုင်းကသူတို့အနေနဲ့အခုစုံစမ်းစစ်ဆေးနေတာကအနာဂတ်မှာအကျိုးပြုနိုင်မှုဖြစ်တယ်တရားခံရှာတာမဟုတ်ဘူးအပြစ်တင်လွှဲချဖို့လူရှာတာလည်းမဟုတ်ဘူးလို့ဒီလာတဲ့ပြောခဲ့ပါတယ်ခင်ဗျာ